ဖေဖော်ဝါရီလ12ရက်ဗုဒ္ဓနေ့မှာလည်လာသွားမယ့်ဥပုသ္စာပြေသင်ခန်းစာရဲ့ခေါင်းစဉ်ကတော့ရှင်သစ်လှောင်ထားသောတွင်း၌ဖြစ်ပါတယ်။ဒိန်လနဂရကျန်ခန်းကြီး6ငွေ71ကနေ23ကိုဖတ်ပါမယ်။ထာဝရဘုရားရှင်ကိုတစ္ဆာရှိတည်ကြည်ခဲ့တဲ့ဒိန်လကိုရှင်ဘရင်ကိုယ်တိုင်ဘယ်လိုမျိုးပြောဆိုခဲ့လဲဆိုတာကိုကြည့်ကြပါစို့။ထို့သောဘုရားသခင်ကိုဆုတောင်းပတ္ထနာပြုလျက်နေသည်ကိုမှုမှတ်အရာရှိတို့သည်စီဝင်း၌တွေ့မြင်ကြလင်အထံတော်သို့ဝင်၍အရှင်မင်းကြီးကိုရောမျက်မှတစ်ပါးအခြားသောလူကိုဖြစ်စေဖျားကိုဖြစ်စေအရက်30အတွင်းတွင်ဆူတောင်းသောသူမြည်သည်ကိုရှင်သစ်လှောင်သောတွင်းထဲသို့ချပစ်စေဟုအမိန့်တော်ကိုတစိ့ခတ်တော်မူလည်းရှိပါသည်မဟုတ်လောဟုအမိန့်တော်အကြောင်းကိုမေးလျှောက်ကြ၏ရှင်မင်းကလည်းမပြောင်းလဲတတ်သောမေဒီပရိသိဓမ္မသက်အတိုင်းမှန်ပေသည်ဟုမိန့်တော်မူ၏မှုမှတ်အရာရှိတို့ကလည်းအရှင်မင်းကြီးယူဒပြည်ကတန်းယူခဲ့သောယူဒလူမျိုးဒေလသည်အာနာတော်ကိုပမာဏမပြုတစိ့ခတ်တော်မူသောအမိန့်တော်ကိုဆန့်ကျင်လျက်တနေ့သုံးချိန်တိုင်အောင်ဆူတောင်း၍နေပါသည်ဟုလျှောက်ထားကြ၏သူစကားကိုကြားလင်ရှင်ဘရင်သည်အလွန်နောင်တရ၍ဒိန်လကိုလှွချင်းကစိတ်အားကြီးသည့်ဖြင့်လှွတ်အပ်သောအခွင့်ကိုနေဝင်သည့်တိုင်အောင်ကြိုးစား၍ရှာတော်မူ၏တဖန်မှုမှတ်အရာရှိတို့သည်အထံတော်သို့စီးဝေး၍အရှင်မင်းကြီးတခါထုတ်ပြီးသောအမိန့်တော်မပြတ်နိုင်ရာဟုမေဒီပရိသိဓမ္မသက်၌ပါကြောင်းကိုသတိထားတော်မူပါဟုလျှောက်ကြပြန်လင်တဖန်ရှင်ဘရင်မိန့်တော်မူသည့်အတိုင်းဒိန်လကိုခေါ်၍ရှင်သစ်တွင်တဲ့သို့ချပြကြ၏ရှင်မင်းကလည်းတင်မပြတ်ကိုးကွယ်သောဖျားသခင်သည်တင့်ကိုကယ်လွတ်ပါစေဟုဒိန်လကိုမိတ်တော်မူ၏ကြောက်ပြားကိုလည်းယူခဲ့၍တွင်းဝါကိုပိတ်ပြီးလင်ဒိန်လအမှု၌စီရင်ချက်ကိုမတိုးမလျော့စေခြင်းကရှင်မင်းတစိ့နှင့်မှုမတ်တို့တစိ့ကိုခတ်တော်မူ၏ထို့နောက်ရှင်မင်းသည်နန်းတော်သို့ပြန်၍တညာလုံးစားတော်မခေါ်အငိမ့်တစားကိုအထံတော်သို့မသွင်းစေဘဲဆက်တော်ခေါ်၍မပြောနိုင်။နက်နက်စောစောထ၍ချင်းနှင့်တွင်းသို့အလင်းအမြန်သွားတော်မူ၏။ရောက်လင်ငိုကြွေးသောအတန်နှင့်ဒန်လကိုခေါ်၍အသက်ရှင်တော်မူသောဖျားသခင်ကျွန်ဒန်လ၊သင်မပြတ်ကိုးကွယ်သောဖျားသခင်သည်သင်ကိုချင်းသိဘေးမှကယ်လွတ်နိုင်သလားဟုမေးတော်မူ၏။ဒန်လကအရှင်မင်းကြီးအသက်တော်အစဉ်မြဲရှင်ပါစေ။အကျွန်ုပ်၏ဖျားသခင်သည်ကောင်းငင်တမန်ကိုဆစ်လွတ်၍ချင်းသိနှုတ်ကိုပိတ်ထားတော်မူသဖြင့်အကျွန်ုပ်သည်ချင်းသည်ဘေးနှင့်လွတ်ပါ၏အကြောင်းမူကားဖျားသခင်ရှေ့၌အကျွန်ုပ်သည်အပြစ်ကင်းပါ၏ကိုတော်မြတ်ကိုလည်းအလင်းမပြစ်မပါဟုပြန်လျှောက်လေ၏ထိုအခါရှင်ဘရင်သည်အလွန်ဝမ်းမြောက်၍ဒိန်လကိုတွင်ထဲကထုတ်ယူစေဟုအမိန့်တော်ရှိသည့်အတိုင်းဒိန်လကိုတွင်ထဲကထုတ်ယူ၍ဖျားသခင်ကိုယုံကြည်သောကြောင့်သူ၌ထိခိုက်သောအနာတစ်ခုမျှမရှိဆိုပြီးတော့ဖော်ပြထားပါသည်အကွက်ချောင်းနေတဲ့သူတွေဟာခနာချင်းအတွင်းမှာပဲဒိန်လဆူတောင်းတဲ့နေရာကိုရောက်လာပြီးတော့အမိန့်တော်ထုတ်ထားတဲ့အတိုင်းတိတိကျကျဂင်တွေပါတော့တယ်။ရှင်မင်းရှေ့မောက်မှာဆွဆွဲချက်တင်လျှောက်ပုံကတော့ဒိန်လကိုအလွန်အထင်အမြင်သေးတဲ့စကားနဲ့လျှောက်ကြပါတယ်။အရှင်မင်းကြီးယူဒပြည်မှာဖမ်းယူခဲ့သောယူဒလူမျိုးဒိန်လသည်အာနာတော်ကိုပမာဏမပြုတစိ့ခတ်တော်မူသောအမိန့်တော်ကိုဆန့်ကျင်လက်ရှိပါသည်ဆိုပြီးတော့လျှောက်ခဲ့တာတွေ့ရပါတယ်။သူတို့ရဲ့အမြင်ထဲမှာဝမင်းချုပ်တယောက်လုံးဖြစ်နေတဲ့ဒိန်လကိုရှင်မင်းကိုယ်တိုင်မျက်နှာသာပေးသည့်တိုင်သူတို့ရဲ့စိတ်ထဲမှာတော့ဖန်စီလာခဲ့တဲ့သူလို့အထင်မြင်သေးနေကြပါတယ်။ပို့ပြီးတော့တေချာအောင်ဒိန်လကိုဂုံအစင်ဘိန်းတက်တွန်းချခြင်းနေတဲ့သဘောနဲ့အာနာတော်ကိုပမာဏမပြုတစိ့ခတ်တော်မူသောအမိန့်တော်ကိုဆန့်ကျင်တဲ့စတဲ့ခိုင်ခန့်တဲ့စွဲချက်နဲ့တေချာစေဖို့ထက်လောင်းဖြစ်ဆွဲပါတယ်။ဒီအခါမှာရှင်မင်းဟာချက်ချင်းပဲသူ့ကိုအမိန့်တော်တစိ့ခတ်ဖို့တိုက်တွန်းပြီးတော့ထောင်ချောက်စင်တဲ့အကြောင်းကိုသဘောပေါက်သွားပါတယ်။ကြမ်းကြက်ရဲ့အဆိုအရဒိန်လကိုလွှတ်ချင်းကစိတ်အားကြီးသဖြင့်လွှတ်ရသောအခွင့်ကိုနေဝင်သည့်တိုင်အောင်ကြိုးစား၍ရှာတော်မူဤဆိုပြီးတော့တွေ့ရပါတယ်။သို့သောပျောဖက်ကိုကယ်ဖို့ကြောက်ရွံ့တဲ့ပြစ်ဒဏ်ကနေလွတ်အောင်ရှာကြံလို့မရပါဘူး။မေဒီနဲ့ပါရှန်ရဲ့ရုပ်သိမ်းခွင့်မရှိတဲ့အမိန့်ဟာအမိန့်စာမှာတခါတည်းရေးသားပြီးသားဖြစ်ပါတယ်။ရှင်မင်းဟာစိတ်လွန်စွာဝမ်းနည်းရပြီးတော့ဒိန်လကိုချင်းသစ်တွင်းကိုပြစ်ချဖို့အမိန့်ပေးလိုက်ရသည့်တိုင်ဒါရိမင်းကြီးဟာမျှော်လင့်ချက်ကြီးစွာရှိနေပါတယ်။ရှင်မင်းရဲ့ဆူတောင်းတန်ကနေတသက်ခံနေပါတယ်။ရှင်မင်းဘလို့ပြောလဲဆိုတော့ရှင်မင်းကလည်းတင်မပြတ်ကိုးကွယ်သောဖျားသခင်သည်တင့်ကိုကယ်လွတ်ပါစေဆိုပြီးတော့ဆူတောင်းခဲ့တာတွေ့ရပါတယ်။ဒိန်လဟာချင်းသစ်တွင်းထဲကနေချင်းသစ်တွင်နဲ့ဘလို့မျိုးပြုတ်မှုနေတယ်ဆိုတာကိုတော့တမန်ကျမ်းစာကနေဖော်ပြမထားပါဘူး။သို့တော့တခုတည်းသောတေချာတဲ့သူရဲ့ပြုတ်မှုနေတဲ့ပုံကတော့ဆူတောင်းနေမဲ့ပုံပဲဖြစ်ပါတယ်။ထာဝရဘုရားသခင်ဟာမိမိရဲ့ကောင်းကင်တမန်ကိုဆစ်လွတ်ပြီးတော့ဒိန်လကိုကာကွယ်စေပါတယ်။တညာလုံးမိုးလင်းတဲ့အထိဒန်ရီလာဟာအန္တရာယ်မရှိမိုးတောက်လင်းတဲ့အခါမှာအုတ်ချုံမှုကိစ္စတွေကိုပြန်လည်လှုပ်ဆောင်ဖို့အသင့်ပြင်ထားပြီးဖြစ်ပါတယ်။ ဝိညာဉ်တော်စာပေဖြစ်တဲ့ Egypt White Professor King စာမျက်နှာ943နဲ့944မှာဆိုလို့ရှိရင်ဘယ်လိုမျိုးဖော်ပြထားလဲဆိုတော့ဒန်လာကိုချင်းသစ်တွင်းကိုပြစ်ချဖို့အလုပ်ကိုဖျားသခင်ဟာရန်သူတွေကိုလုံးဝတားမြစ်ဟန်တားခြင်းမရှိပါဘူးဆိုတဲ့ကောင်းကင်တမန်တွေနဲ့ရုပ်တဲ့လူတွေရဲ့အကျဉ်းစီကိုကျင့်တဲ့အထိပြုတ်ခွင့်ပေးလိုက်ပါတယ်ထရဖျားဟာမိမိရဲ့အစီကံကိုကယ်နှုတ်ဖို့ပို့ပြီးတော့ထင်ရှားတဲ့အမှုကိုပြုတော်မူပါတယ်ဖြောက်မှတ်ခြင်းနဲ့အမှန်တရားရဲ့ရန်သူတွေကိုပို့ပြီးတော့ထင်ထင်ရှားရှားချေမုန်းပစ်လိုက်ပါတယ်ဆိုပြီးတော့ဝိညာဉ်တော်စာပေကကောက်နှုတ်ဖော်ပြထားပါတယ်ကုနာကအဖြစ်ပြက်ဟာဝန်တာဇာနဲ့အဆုံးတက်ခဲ့တော်လဲပဲရှမာကုခရစ်ဝင်ခန်းကြီး6ငယ်14ကနေ29ထဲမှာရှိတဲ့အဖြစ်ပြက်ကိုဖတ်ရှုမှာဖြစ်ပါတယ်ထိုအခါသတင်းတော်ကြော်စောသည့်ဖြစ်၍ဟေရုမင်းကြီးသည်ကြားလင်ဗတ္တိဇံဆရာယောဟန်သည်တေခြင်းမှထမြောက်လေပြီးထို့ကြောင့်တကူးများကိုပြနိုင်သည်ဟုဆို၏လူအချို့ကဤသူသည်အေလိယဖြစ်သည်ဟုဆိုကြ၏အချို့ကရှေးပြောဖက်ကဲ့သို့ပြောဖက်ဖြစ်သည်ဟုဆိုကြ၏ဟေရုသည်ကြားလင်ဤသူကငါ၏အမိန့်နှင့်လယ်ဘင်းကိုဖြတ်သောယောဟန်ဖြစ်၏။တေခြင်းမှထမြောက်လေပြီဟုဆိုလေ၏။အထက်ကဟေရုသည်မိမိညီဖိလိပု၏ခင်မွန်းဟေရောဒိကိုသိမ်းယူသည်ဖြင့်ထိုမိမအကြောင်းကြောင့်ဆေးလွတ်၍ယောဟန်ကိုဖမ်းဆီးပြီးလင်ထောင်ထဲမှချုပ်နှောင်လေ၏။အကြောင်းမူကားယောဟန်ကအရှင်မင်းကြီးသည်ညီတော်၏ခင်မွန်းကိုမသိမ်းအပ်ဟုဟေရုအားဆိုလေပြီ။ထို့ကြောင့်ဟေရောဒိသည်ယောဟန်ကိုရန်ညှိုးဖွက်သည်ဖြင့်တတ်ချင်းကအလိုရှိ၏။သို့တော်လေယောဟန်သည်ဖြောင့်မတ်တန်ရှင်းသောသူဖြစ်ကြောင်းကိုဟေရုသည်သိ၍သူကိုကြောက်ရွံ့ယူသည်ဤသူကိုလည်းစောင့်မ၏အမှုအရာများတို့၌သူ၏စကားကိုနားထောင်၍ဝမ်းမြောက်သောစိတ်နှင့်လည်းနားထောင်တတ်သည်ဖြစ်သောကြောင့်ထိုမိမသည်အခွင့်မရနိုင်ထို့နောက်မှအစဉ်သင့်သောအခါဟေရုကိုဖွာသောနေ့ရက်၌နှစ်စဉ်ပွဲကိုခံ၍မှုမတ်စစ်သူကြီးဂါလိလဲပြည်၌အကြီးအကဲဖြစ်သောသူတို့ကိုကြွေးတော်မူစဉ်တွင်ဟေရောဒိဤသမီးသည်ဝင်၍ကသဖြင့်ဟေရုမဆာ၍အပေါင်းအဖော်တို့အားနူးညွန့်သောစိတ်ကိုဖြစ်စေ၏ထိုအခါမင်းကြီးကတင်းသည့်အလိုရှိသမျှကိုတောင်းလောငါပေးမည်ဟုထုမိမငယ်အားဆိုလေ၏တဖန်လဲတင်တောင်းသမျှကိုငါနိုင်ငံတဝက်တိုင်အောင်ငါပေးမည်ဟုကြိမ်းဆိုလေ၏ထုမိမငယ်သည်ထွက်၍အဘယ်အရာကိုတောင်းရမည်နည်းဟုသူ၏အမိကိုမေးလင်အမိကဗတ္တိဇံဆရာယောဟန်၏ဦးခေါင်းကိုတောင်းလောဟုပြန်ဆိုသောချက်ချင်းမင်းမငယ်သည်မင်းကြီးထံသို့အလင်းတစောဝင်၍ဗတ္တိဇံဆရာယောဟန်၏ဦးခေါင်းကိုဤလင်ပန်း၌အလင်းမြန်ပေးတော်မူစေခြင်းကကျမအလိုရှိပါသည်ဟုတောင်းလျှောက်၏မင်းကြီးသည်အလွန်ဝမ်းနည်းခြင်းရှိတော်လဲကျင်းဆူခြင်းကို၎င်းအပေါင်းဖော်တို့၏မျက်နှာကို၎င်းထောက်သောကြောင့်ထိုမိမငယ်ကိုမငင်းမပယ်လို၍ဥကောင်းကိုယူခဲဟုအမိန့်တော်ရှိလျက်လူဆောင်တယောက်ကိုချက်ချင်းစေလွတ်လင်လူဆောင်သည်တွား၍ယောဟန်၏လက်ဘင်းကိုထောင်ထဲမှဖြတ်လေ၏ဥကောင်းကိုလင်ပန်း၌ဆောင်ခဲ၍ထိုမိမငယ်အားပေးပြီးမှမိမိငယ်သည်လည်းသူ့အမိကိုပေးလေ၏ယောဟန်ဤတပည့်တို့သည်လည်းကြားသောအခါလာ၍အလောင်းကိုစောင့်သွားပြီးလင်တင်းချိုင်းတွင်၌ထားကြ၏ဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်ခုနကဒန်လအဖြစ်ပြက်နဲ့နှချင်းဆရာယောဟန်ရဲ့အဖြစ်ပြက်ကိုပြန်လည်သုံးသပ်ကြည့်လိုက်တဲ့အခါမှာတချို့သောသူတွေကိုဖျားရှင်ဟာလွတ်မြောက်ခွင့်ပေးတော်လဲပဲတချို့သောသူတွေကိုကြတော့အသေးခံဖို့ခွင့်ပြုလိုက်တာတွေ့ရပါတယ်ဘလို့ပဲဖြစ်နေပါစေကျွန်တော်တို့ယုံကြည်သူများအနေနဲ့ဘလို့အချိန်နေမျိုးမှာပဲဖြစ်ဖြစ်ရှိနေပါစေအဓိကကတော့ဖျားရှင်ပေါ်မှာတက်ဆုံးတိုင်းတစ္ဆာရှိသွားတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်ဗုဒ္ဓနဲ့ဥပုသ္စာဖြစ်တဲ့သင်ခန်းစာကဖော်ပြထားပါတယ်